Welcome to the Voice of America in Burmese.
Mingla nya jam ma toda shin mya shin. View American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌသည်ဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကိုအထွေထွေညီလာခံမှာဒီနေ့ပဲရွေးချယ်လိုက်ပါတယ်။တဲ့သာဆရာတက်ခံရတဲ့လူရဲ့ကြောင့် sorry ကိုကြောခံခဲ့မယ်ဆိုရင်စိုးရတဲ့အမှားဖြစ်လိမ့်မယ်လို့သမရတော်နဲ့ထရန့်ကသတိပေးလိုက်ပြီးနောက်တစ်နေ့မှာပဲကမ္ဘာရင်းနယ်ဈေးတွေမတက်အောင်ထိန်းထားတဲ့အတွက် sorry ကိုကျေးဇူးတင်စကားပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုနောက်နှစ်ဆန်းလောက်မှပြန်လည်စတင်နိုင်ခြေရှိတဲ့အပေါ်
ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကြားမှာလက်မှတ်ရေးထိုးထားတဲ့ MOU တွေအတိုင်းပဲကျွန်တော်တို့ဆက်ဆောင်ရွက်ပါလေ။ဆောင်ရွက်မှာဆိုတော့ဒီ repatriation process ကဒီလမ်းကြောင်းအတိုင်းပဲပေါ့
။နိုင်ငံရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့အတူမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေသေးတဲ့အကြောင်းအယ်နီညိုရာဒီဥတုမြန်မာနိုင်ငံကိုတက်ရောက်လာနိုင်တဲ့အတွက်အပူရန်ကိုတည်ပြုကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငိထိုက်တို့ကပြောပြပေးပါအောင်ရှင်။
ပြည်ပဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌသည်ဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကိုအထွေထွေညီလာခံမှာဒီနေ့ပဲမဲခွဲရွေးချယ်လိုက်ပါတယ်။လက်တလောယာယီဥက္ကဋ္ဌတာဝန်ယူထားတဲ့ကင်မှာဥက္ကဋ္ဌသည်ဖြစ်ကျန်နေတဲ့တပ်တန်းနှစ်နှစ်ကိုတာဝန်ယူသွားမှာပါ။သူမတန်ခင် Interpol အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟိုဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလက်ပတ်ပြင်ချိန်မှာပဲရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွဲခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။နောက်ထပ်တတန်းလေးနှစ်အတွက်ကတော့နောက်တစ်ချိန်မဲခွဲဆုံးဖြတ်ရမှာပါ။ဒီနေ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့အများပြည်သူလုံခြုံရေးနဲ့ဘေးရန်တွေအကင်းရှင်းရေးကြီးမားတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်မှုရှင်းလင်းတဲ့အမျှော်မြင်ရှိဖို့နဲ့အနာဂတ်အတွက်လမ်းခင်းဖို့လိုအပ်ကြောင်းလည်းဥက္ကဋ္ဌကင်မြေပြောဆိုချက်ကို Interpol ကထုတ်ပြန်ခဲ့ပါတယ်။ဥက္ကဋ္ဌဖြစ်လာတဲ့ကင်မျိုးတော့မဲခွဲမဆုံးဖြတ်ခင်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။ဥရီကိုလေးစားလိုက်နိုင်တဲ့ Interpol ဖွဲ့ဝင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ကမ္ဘာမှာအရေးအကြီးဆုံးတရားဥပဒေစိုးမိုးရေးအဖွဲ့အစည်းကြီးကိုဦးဆောင်မှုပေးဖို့ယုံကြည်အားကိုးလောက်ပြီးခိုင်မာတည်ကြည်မှုရှိတဲ့သူကိုရွေးချယ်ဖို့လိုအပ်ကြောင်းလည်းဝန်ကြီးပွန်ပေကတိုက်တွန်းသွားခဲ့တာပါ Interpol ရဲ့ဒုက္ခတူဖြစ်တဲ့ရုရှားနိုင်ငံသား Alexander Pokovchok ကအကြီးအကဲတွေဖြစ်လာနိုင်တယ်ဖြစ်နေအများကယူဆထားပေမဲ့ဒီနေ့မဲခွဲရမှာတော့ကင်ဖြစ်လာတဲ့အတွက်လည်းအားအသင့်စရာဖြစ်ခဲ့ရပါတယ်ရုရှားနိုင်ငံကိုဝေဖန်သူတွေကတော့ Interpol အကြီးအကဲဖြစ်ရုရှားနိုင်ငံသားကိုခန့်မယ်ဆိုရင်အဖွဲ့ထဲမှာနိုင်ငံရေးအရာသဘောထားကွဲစရာတွေပေါ်လာနိုင်တဲ့အကြောင်းထောက်ပြနေကြပါတယ
်ဆိုဒီအာရေဗျအနေနဲ့ကမ္ဘာရေနံစည်းမတက်အောင်ထိန်းထားတဲ့အတွက်ကျေးဇူးတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဆိုဒီအပေါ်ပြင်းပြင်းထန်ထန်အရေးယူဖို့မရှိတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပြီးနောက်တနေ့မှာပဲအခုလိုပြောတာဖြစ်ပါတယ်အမေရိကန်ခြေဆိုင်ဆိုဒီသတင်းစာဆရာအသက်ခံခဲ့ရတဲ့လောက်ရချောင်းဆိုဒီနိုင်ငံကိုကြောခိုင်းခဲ့မယ်ဆိုရင်စိုးရွားတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်အမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားတွေကလူ့အခွင့်အရေးအပေါ်စိုးရိမ်မှုတွေထက်ပိုမိုကြီးမားကြောင်းလဲကျေးဇူးတော်နေအလတ်ရဲ့အတွက်မထွက်ခွာခင်မှာပဲသမ္မတကအင်ပြူရောမှာသတင်းထောက်တွေကိုပြောလိုက်တာပါSorry နဲ့အတူရက်တီသွားမှာဖြစ်ကြောင်းသမ္မတထရန့်ကကြေညာပါတယ်။ Sorry နိုင်ငံရဲ့အီရန်ပေါ်ဆန့်ကျင်တဲ့ရက်တီချက်နဲ့အမေရိကန်စစ်ပစ္စည်းတွေကိုဝယ်ယူမှုတွေကြောင့်အမေရိကန်မှာအလို့အကိုင်းထောင်ပေါင်းချီရရှိနေပြီးဒေါ်လာသန်းပေါင်းထောင်နဲ့ချီရင်းနှီးမြှုပ်နှံမှုတွေရရှိနေကြောင်းလည်းပြောဆိုခဲ့တာပါ။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့အလားတူအခွင့်အရေးမျိုးမရနိုင်ကြောင်းနဲ့ Sorry နိုင်ငံနဲ့ဆက်ဆံရေးပြတ်ပြားခဲ့ရင်ရေနံစည်းတွေတက်လာနိုင်ကြောင်းလည်းသမ္မတကသတိပေးပြောဆိုပါတယ်။Sorry နဲ့အဆက်အဆံဖြတ်ပြီးကမ္ဘာစီးပွားရေးနဲ့အမေရိကန်ရဲ့စီးပွားရေးကိုထိခိုက်စေမဲ့အထိပယ်မဲ့တဲ့လုပ်ရမျိုးကိုလုပ်မှာမဟုတ်ကြောင်းလည်းပြောပါတယ်။တူရကီနိုင်ငံက Saudi ကောင်စစ်ဝင်ရုံးမှပြည်ပရောက်သတင်းစာဆရာဂျမဲကာရှိုဂီအသက်ခံခဲ့ရမှုကို Saudi အရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်တီကောင်းတည်ထားတာမျိုး ဒါမှမဟုတ်အမိန်ပေးခိုင်းစေကြောင်းအမေရိကန်ဘိုးထောက်လိုင်းရေးအေဂျင်စီကစုံစမ်းလေ့လာသုံးသပ်ထားတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မင်းမြန်းထားမှာတော့သိချင်လဲသိနိုင်တယ်လို့သိချင်မှလည်းသိမှာဖြစ်ပြီးအတိအကျမပြောနိုင်ကြောင်းသမ္မတထရန့်ကတုံ့ပြန်ပါတယ်အော်တိုဘားလ2ရက်နေ့ကဆော်ရီသတင်းစာဆရာအသက်ခံရမှုနဲ့ပတ်သက်ပြီးဆော်ရီနိုင်ငံအပေါ်ပြင်းပြင်းထန်ထန်အရေးမြူဖို့ဆုံးဖြတ်ခဲ့တာဟာသူ့ရဲ့ကိုယ်ပိုင်စီးပွားရေးအကျိုးစီးပွားနဲ့လည်းမဆိုင်ဘူးလို့ပြောဆိုခဲ့ပါတယ်ရှင်
။ယမန်နိုင်ငံကအဓိကစစ်ကမ်းတစ်ခုဖြစ်တဲ့ဟိုဒေတာမှာတိုက်ပွဲတွေတကြောပြန်ဖြစ်ခဲ့ပြီးတဲ့နောက်ငြင်းငြိမ်းဆွေးနွေးမှုတွေအတွက်ပြင်ဆင်ဖို့ကုလသမဂ္ဂထုတ်ကိုယ်စားလှယ်မာတင်ဂရစ်ဖစ်ယမန်နိုင်ငံမှာရောက်နေပါတယ်။ဆော်ရီနိုင်ငံကအားပေးထောက်ခံထားတဲ့ယမန်အစိုးရနဲ့ဒီနှစ်ကုန်ဆွေးနွေးနိုင်ငံမှာကျင်းပမဲ့ငြင်းငြိမ်းဆွေးနွေးညီနှိုင်းမှုတွေမှာပါဝင်လာအောင်စည်းရုံးမှုကြိုးပမ်းတဲ့အနေနဲ့ယူရိုနိုင်ငံရဲ့မဟာမိတ်ဟိုတီတပုံတွေတပုံဖွဲ့ကတာဝန်ရှိသူတွေနဲ့လည်းဆန္ဒမျိုးတွေမှာတွေ့ဆုံမှုစီစဉ်ထားတာပါ။ပြီးခဲ့တဲ့စက်တင်ဘာလနဲ့ဆွစ်ဇာလန်နိုင်ငံကငင်းငယ်ဆွေးနွေးမဲ့အစီအစဉ်မှာတော့ဟိုတီတပုံအဖွဲ့ပေါ်မလာတဲ့အတွက်ပြပြခဲ့ရပါတယ်။မကြသေးခင်တော့ကုလသမဂ္ဂထုတ်ကိုယ်စားလှယ်ရဲ့ကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းနှစ်ဖက်စလုံးကပြောဆိုထားကြတာပါ။ဒါပေမဲ့လည်းတိုက်ခိုက်မှုတွေတကြောပြန်ဖြစ်ရောင်ကဆွေးနွေးပွဲတွေပြပြမှာကိုစိုးရိမ်မှုတွေလည်းပေါ်ပေါက်လာနေပါတယ်။ဒီနေ့လာနေမှာတော့ယမန်နိုင်ငံကအရက်သားတွေရှိရနေရာတွေမှာတိုက်ခိုက်မှုတွေမလုပ်ဖို့နဲ့ဟိုဒေတာစစ်ကမ်းကိုအပြည့်အဝဝင်ငွေရရှိပါဝင်တဲ့အပြစ်ခတ်ရဲစီတောက်ဆူထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံညုံရေးကောင်စီမှာဗြိတိန်နိုင်ငံကဥဆောင်ပြီးဖြန့်ဝေခဲ့ပါတယ်။စာနယ်ရေးကလောင်စာနဲ့လူသားချင်းစာနာမှုအကူအညီတွေပေးရရမှာအရေးပါတဲ့စစ်ကမ်းကိုတော့တဘုံတွေကထိန်းချုပ်ထားပါတယ်။အချိန်နဲ့မှာပဲယမန်နိုင်ငံမှာပြည်တွင်းစစ်ဆခဲ့တဲ့2015ခုနှစ်ကစလို့ငမမှုနဲ့ယောဂဗျာတန်ကြောင့်9နှစ်ယောက်ကလေးတိစုံသူအရေးတွေဟာခံမှန်းချေ8000ကျော်လောက်ထိရှိတဲ့အကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့ Save the Children ကပြောဆိုလိုက်ပါတယ်။ယမန်နိုင်ငံမှာဟူတီတပုံတွေပေါ် Sorry ဦးဆောင်တဲ့ညမောင်းဖွဲ့ရဲ့စစ်စင်ရေးတွေစခဲ့တဲ့2015ခုနှစ်မတ်လကစလို့ဟာရချွတ်တဲ့မှုအပြင်းထန်ခံရတဲ့ကလေးငယ်တန်း3000ကျော်ရှိတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။
American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းတော်မီလောင်ကျွမ်းမှုမှာတေဆုံးသူ81ယောက်ရှိခဲ့ပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေသူတို့ရဲ့မိသားစုဝင်တွေမိတ်ဆွေတွေကိုရှာဖွေနေကြပါတယ်။လူပေါင်း900နီးပါးပျောက်ဆုံးနေစေဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။တရားဝင်ပျောက်ဆုံးသူစီးရင်ကတရက်နဲ့တရက်ရာနဲ့ချီပြီးကွဲပြားမှုရှိနေရတယ်လို့ဆိုတဲ့အပေါ်မှာလေလာသူတွေကြားနားမလည်နိုင်ဖြစ်နေပြီးတရားဝင်ပျောက်ဆုံးသူစီးရင်အပေါ်တန်တရားနဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်။သတင်းဘက်ကုန်ပိုင်းအတွင်းမှာပဲပျောက်ဆုံးသူအရေးအတွက်1200အထိဖြစ်ခဲ့ပြီးတဲ့နောက်အခုအရေးအတွက်ကိုရော့ချလာခဲ့တာဖြစ်ပါတယ်။ပျောက်ဆုံးသူအရေးအတွက်အတက်အကျဖြစ်နေရတာကတရားဝင်ရေးတွက်မှုထက်အကြမ်းဖျင်းခံမှန်းတွက်ချက်ခဲ့တာကြောင့်ဖြစ်ပါတယ်။ဒေသဆိုင်ရာရဲဌာနကမိစလောင်ကလေးကလက်ခံရရှိခဲ့တဲ့အရေးပေါ်နံပါတ် 911 ကိုခေါ်ဆိုမှုအားလုံးကိုပျောက်ဆုံးသူတွေအဖြစ်စာရင်းပြုစုထားတာဖြစ်ပါတယ်။အရေးပေါ်အခြေအနေတွင်းမှာသတင်းအချက်လက်တွေရတာနဲ့ထုတ်ပြန်ပေးခဲ့တာလို့ရဲတပ်ဖွဲ့အကြီးအကဲကလည်းပြောပါတယ်။ဒီသတင်းအချက်လက်တွေကပြည့်စုံမှုမရှိပေမဲ့လို့လည်းအသုံးတည့်ပါတယ်လို့ပြောပါတယ်။မနေ့အင်္ဂါနေ့တနေ့တည်းမှာပင်ဒေသဆိုင်ရာရဲဌာနအနေနဲ့လူပေါင်း195ယောက်ကိုရှာတွေ့ခဲ့ပေမဲ့လို့လည်းနောက်ထပ်လူပေါင်း181ယောက်ပျောက်ဆုံးသတင်းပေးချက်တွေကိုထပ်ပြီးတော့ရရှိခဲ့ပါတယ်ရှင
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပုံထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးစီမံခန့်ခွဲမှုအပေါ်မဲဆန္ဒရှိအများစုကသဘောကျတဲ့အကြောင်းကွနီပီယက်တက္ကသိုလ်ရဲ့စစ်တမ်းတက်ကဖော်ပြပါရယ်စစ်တမ်းကောက်ယူသူစုစုပေါင်းရဲ့53ရာခိုင်နှုန်းကထောက်ခံမှုပေးတဲ့အကြောင်းတွေ့ရှိရတဲ့အတွက်သမ္မတရဲ့စီးပွားရေးစီမံခန့်ခွဲမှုအပေါ်သဘောကျလက်ခံမှုနှုန်းဟာဒီဒီချိန်မှာအမြင့်ဆုံးလည်းဖြစ်ခဲ့တာပါ52ရာခိုင်နှုန်းကတော့သမ္မတရဲ့စော်ရဲချက်တွေကိုလက်မခံကြောင်းသဘောထားပေးပါရယ်ဒါပေမဲ့လည်းစစ်တမ်းမှာပါဝင်သူ54ရာခိုင်နှုန်းကတော့သမ္မတရဲ့တာဝန်ထမ်းဆောင်မှုအပေါ်လက်မခံကြောင်းသဘောထားပေးခဲ့ပြီး57ရာခိုင်နှုန်းကသာသမ္မတကတာဝန်ကြီးတယ်လို့ယူဆကြတာပါ နိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့လဲ50နှစ်ရာခိုင်နှုန်းကသာသမ္မတရဲ့လိုရကိုထောက်ခံပြီး53ရာခိုင်နှုန်းကတော့ဆန့်ကျင်ကြပါတယ်စစ်တမ်းမှာသဘောထားပေးခဲ့တဲ့မဲဆန္ဒရှင်တွေက40ရာခိုင်နှုန်းရောကသမ္မတရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုကန့်တွဲပုံတွေပေါ်လက်မခံလို့56ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားပေးခဲ့ပါတယ်လူမျိုးရေးနဲ့ပတ်သက်လို့သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်မှာလဲမဲဆန္ဒရှင်35ရာခိုင်နှုန်းကသာထောက်ခံခဲ့ကြပြီး59ရာခိုင်နှုန်းကတော့ဆန့်ကျင်ကြတဲ့အကြောင်းလဲကိုနှစ်ပြည့်တက်သူရဲ့စစ်တမ်းကတွေးရှိထားပါတယ်
အမေရိကန်ပြည်တော်စုခံနေနေရရင်ကိုပြန်ပို့ဖို့အတွက်6လကြာဖမ်းဆီးထိန်းသိမ်းထားတဲ့အီရတ်နိုင်ငံသား100လောက်ကိုအစိုးရအနေနဲ့ပြန်လွှတ်ပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချမှတ်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမမှန်မကန်တင်ပြမှုအစိုးရရဲ့မစင်မချင်းလုပ်ရဖြစ်တရားသူကြီးမတ်ဂိုးစမစ်ကတုံ့နှုံပြောဆိုပြီးအစိုးရကိုအပြစ်တင်ပါတယ်မိသားစုတွေလည်းတကွဲတကပြားဖြစ်ရတယ်လို့တရားသူကြီးကပြောပြီးဒီလူတွေကိုဆက်ပြီးဖမ်းဆီးထားဖို့ခိုင်မာတဲ့အကြောင်းပြချက်မရှိရင်ရက်30အတွင်းပြန်လွှတ်ပေးဖို့အမိန့်ချပါတယ်။မမှန်မကန်တင်ပြမှုအတွက်အစိုးရအပေါ်ပြစ်ဒဏ်ခံမယ်လို့လည်းတရားသူကြီးကပြောပါတယ်။တရားရေးဌာနဘက်ကတော့ဒီအပေါ်မှာမှတ်ချက်မပေးသေးပါဘူး။ဖမ်းဆီးခံထားတဲ့အီရတ်နိုင်ငံသားတွေအရေးကိုဆောင်ရွက်ပေးနေတဲ့ American Civil Liberties Union ကတော့အစိုးရအနေနဲ့တာဝန်ခံရမယ်လို့ပြောပါတယ်။အမေရိကန်မှာနေထိုင်ခွင့်ရထားပြီးပြစ်မှုကျူးလွန်မှုတဲ့ရာဇဝင်ရှိသူအီရတ်နိုင်ငံသားတွေနဲ့နေထိုင်ခွင့်ဗီဇာတက်တန်းကျော်နေသူတွေကိုပြီးခဲ့တဲ့နှစ်ကဆလို့သမ္မတဒေါ်နယ်ထရန့်အစိုးရကဖမ်းခဲ့တာပါအီရတ်ဘက်ကဒီလူတွေကိုလက်မခံလို့တော့ကြောင့်မဆုံးဖြတ်ခင်မှာပဲ၈ဦးကိုထားနေပြန်ပို့ခဲ့ပါတယ်အီရတ်အစိုးရဘက်ကသဘောထားပြောင်းလာအောင်နှာချစည်းုံနာမရှိပဲအမေရိကန်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကအီရတ်နိုင်ငံသားတွေကိုမူရင်းနိုင်ငံကပြန်လည်ခံဖို့သဘောတူကြောင်းကြေညာချက်ကိုလက်မှတ်ထိုးခဲ့တာလို့လည်းတရားသူကြီးကပြောဆိုထားပါတယ်ရှင်
အာဖဂန်နိုင်ငံကာဘူးမြို့မှာလူပေါင်းဒါဇင်နဲ့ချီသေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့နိုင်ငံတော်ဝန်ထမ်းပူဆော်ခြင်းအထိမ်းအမှတ်တွေကျင်းပနေပါတယ်။မနေ့ကကာဘူးမြို့မှာအစ္စလမ်ဘာသာလေးလာစီးပွားသူတွေစုဝေးပြီးအက်ခံပွဲကျင်းပနေစဉ်အသေခံဘုံခွဲသမားတူရဲ့တက်ခတ်မှုကြောင့်လူပေါင်း50ကျော်သေဆုံးခဲ့ရတာပါ။တက်ခတ်မှုကြောင့်လူ80ကျော်ဒဏ်ရာရတဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေထဲကစစ်ရင်ကိုပို့ဆောင်ခဲ့သူတွေထဲမှာအနည်းဆုံး24ယောက်ဟာဒဏ်ရာပြင်းထန်တဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနက VOA ကိုပြောခဲ့တာပါ။အာဖဂန်သမ္မတအရှရက်ကာနီကလည်းအကြီးအကျယ်နဲ့တက်ခတ်မှုဖြစ်ပြစ်တင်ရှုတ်ချပါတယ်။ဒီနေ့ကိုနိုင်ငံတော်ဝန်ထမ်းခြေကွင်းအထိမ်းအမှတ်ဖြစ်သတ်မှတ်ဖို့လဲသမ္မတကကြေညာပြီးအာဖဂန်နိုင်ငံမှာသာမကပြည်ပကတန်တမာအစာအုပ်တွေမှာလဲနိုင်ငံတော်အလံကိုတိုးလွှတ်ထူသွားမှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာခီးတဲ့တင်ဘတ်ကားတစ်စင်းတံတားပေါ်ကနေရေမရှိတဲ့မြစ်ထဲကိုထိုးကျသွားခဲ့တာမှာအနည်းဆုံး12ဦးသေဆုံးပြီး50လောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ညနေခင်းမှာကက်တက်မြို့ထဲသွားနေတဲ့ခီးတဲ့တင်ဘတ်ကားရှေ့မှာကျွဲတကောင်ရုတ်တရက်ရောက်ချလာတာကြောင့်ကားသမားလည်းရုတ်တရက်အငိုက်မိပြီးအခုလိုဖြစ်ခဲ့ရတာလို့ရဲကပြောပါတယ်ရှင်
။ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးခဲ့တာပါအခုရင်ဆုံးတော့သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုနောက်နှစ်ဆန်းလောက်မှပြန်လည်စတင်နိုင်ကြီးရှိတဲ့သဘောမျိုးမြန်မာနိုင်ငံသားကြီးဌာနအစီအမံတာဝန်ရှိသူတို့က VOE ကိုပြောပါတယ်ဒါနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့လည်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇားဒေသကဒုက္ခသည်စခန်းတွေမှာရှိနေတဲ့ဒုက္ခသည်တွေကပထမဆုံးအတုပ်ကိုနိုဝင်ဘာ15ရက်နေ့ကြာသပတေးနေ့ကမြန်မာဘက်ကိုပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ပြန်လာသူတယောက်မှမရှိတဲ့အတွက်မအောင်မြင်ဖြစ်သွားခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာဒီစီစဉ်နဲ့ပတ်သက်လို့နောက်ဆက်တွဲဘလို့ဆောင်ရွက်ချက်မျိုးကမှထပ်ပြီးမကြားရတော့ပါဘူး။ဒါနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဘလို့ဆက်လက်ဆောင်ရွက်နေတယ်လဲဆိုတာနဲ့ပတ်သက်လို့နိုင်ငံသားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကအခုလိုပြောပြသွားတာပါ
အဲ့တော့ဒီဥစ္စာကိုဖြည့်ရှင်းဖို့ကဒီကျွန်တော်တို့နှစ်နိုင်ငံကြားမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးရတဲ့ MOU တွေအတိုင်းပဲကျွန်တော်တို့ဆက်ဆောင်ရွက်မှာလေဆောင်ရွက်မှာဆိုတော့ဒီ repatriation process ကဒီလမ်းကြောင်းအတိုင်းပဲပေါ့အဲ့တော့ကိုကတော့သူတို့ဘက်ကသူတို့ရဲ့ရွေးကောက်ပွဲကြောင့်သူတို့ဒီလုပ်ငန်းကိုသူတို့မစနိုင်သေးပါဘူးအဓိကကဒီသူတို့ဘက်ကပြန်လွှဲဖို့ပဲကျွန်တော်တို့ဘက်ကစီစစ်ပြီးသားသူတွေကိုသူတို့ပြန်လွှဲဖို့ပဲကျွန်တော်တို့စီစစ်ပထားတာရှိတယ်ကျွန်တော်တို့ဘက်ကပြန်ပို့ပေးပါဆိုပြီးပြောထားတဲ့သူတွေစည်းရင်းလည်းရှိတယ်အဲ့ဒါတွေကိုဘင်္ဂလားဒေ့ရှ်ကပြန်ပို့ပါဒီလုပ်ငန်းစဉ်ကစမှာလေဘင်္ဂလားဒေ့ရှ်ဒီအစိုးရတာဝန်ရှိသူတွေကသူတို့သတင်းဌာနတွေကိုသူတို့ပြောတာရှိတယ်အဲ့ဒါဘာလဲဆိုသူတို့နိုင်ငံမှာလည်း ရွေးကောက်ပွဲလုပ်ဖို့ရှိတဲ့အတွက်ဒီရွေးကောက်ပွဲပြီးမှပဲဒီပို့ဆောင်ရေးလုပ်ငန်းစဉ်တွေပြန်ဆမယ်ပြန်ဆဖို့လုပ်နိုင်မယ်ဆိုပြီးသူတို့ကသတင်းထုတ်ပြန်တာလည်းရှိတယ်အဲ့ဒါပဲသူကဒီဇင်ဘာ30မှာလုပ်မှာဆိုတော့အဲ့ဒီနောက်ပိုင်းကျမှပဲဒါနဲ့ပတ်သက်ပြီးပြန်ဆဆွေးနွေးဖို့ရှိမှာပေါ့လေ
ပထမအတော့ကိုလက်ခံဖို့အားလုံးစီစဉ်ပြီးကမှပြန်လာခြင်းတဲ့သူမရှိတဲ့အတွက်အစီအစဉ်အထမမြောက်ဖြစ်သွားတဲ့အပေါ်ဦးစိုးဟန်ကအခုလိုပြောပါတယ်
ဒါမအောင်မြင်ဘူးလို့တော့ကျွန်တော်တို့မတက်မှတ်ပါဘူး။ဒါကတော့ကျွန်တော်တို့ဒီကိစ္စကတော့ငယ်ချင်းညချင်းကျွန်တော်ဖြေရှင်းလို့ရတဲ့ကိစ္စမဟုတ်ဘူး။ဒါကတော့ရေရှည်မှာကျွန်တော်တို့ဒါဖြေရှင်းသွားရမယ့်ကိစ္စ။အင်တန်ရှုပ်ထွေးတဲ့ကိစ္စ။အင်တန်နဲ့နဲ့ရှုပ်ထွေးတဲ့ကိစ္စ။ငယ်ချင်းညချင်းဒါကျွန်တော်တို့ဒါဖြေရှင်းလို့ရတဲ့ကိစ္စမဟုတ်တဲ့အတွက်အခုဒီဟာလေးနောက်ဆုတ်သွားတဲ့ဟာကိုလည်းကျွန်တော်တို့ကဒါမအောင်မြင်ဘူးလို့တော့ကျွန်တော်တို့မတက်မှတ်ပါဘူး။တို့ရွေးကောက်ပွဲပြီးတော့တို့ဘက်ကပြန်ပြီးတော့ဟာလာဒါစကားပြန်ပြောလာမယ်ဆိုကျွန်တော်တို့နှစ်ဖက်ပြန်ညှိနှိုင်းပြီးတော့ဒီကိစ္စလုပ်ငန်းတွေဆက်လုပ်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းဒီဘက်မှာပြင်ဆင်ချိန်အောင်ပို့ရတာပေါ့နော်ကျွန်တော်တို့ဒီဘက်မှာဆိုရင်ဟာနေရာချတာရေးတို့တို့တို့ကျွန်တော်တို့ပို့ပြီးတော့ဟာလာတက်လာဆိုတဲ့တက်လာကျွန်တော်တို့အချိန်ပို့ရတာပေါ့နော်ဟုတ်ကဲ့
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပြန်ပို့ရေးပထမတုပ်အဖြစ်ဒုက္ခသည်2000ကျော်ကိုနှွေမှာ15ရက်နေ့မှာစတင်ပို့ဆောင်မှုစီစဉ်ခဲ့တာပါဒါရင်မကကိုယ်ပစားကဒုက္ခသည်စခန်းမှာမြမဘက်ကိုမပြောင်းခြင်းဘူးလို့ကြွကြော်ပြီးဒုက္ခသည်ရာနယ်ချီဆန္ဒပြခဲ့ကြတာလည်းရှိပါတယ်။နိုင်ငံသားအခွင့်အရေးမရတဲ့အတွက်မပြောင်းခြင်းတာလို့လေဒုက္ခသည်တွေကဆိုပါတယ်။ပြန်ပို့ခံရမှာဆိုတဲ့အတွက်ထွက်ပြေးပုန်းရှောင်နေသူတွေလည်းရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုထားပါတယ်။မြမအစိုးရဘိုင်းဘက်ကတော့မြမဘက်ကိုပြန်လာခြင်းတဲ့သူတွေရှိနေပေမဲ့တဖက်နိုင်ငံဘက်ကပြန်လည်ပို့ဆောင်တာမရှိဘူးလို့ဆိုထားပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအာဏာပိုင်တွေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လက်လုပ်သွားမယ်လို့ပြောနေကြပေမဲ့ဘယ်အချိန်ပြန်ဆနိုင်မလဲဘလောက်အောင်မြင်မလဲပြန်လာတဲ့သူကရှိပါမလားဆိုတာကတော့အတိအကျမပြောနိုင်သေးတဲ့အခြေအနေမှပဲရှိနေပါသေးတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။ဒေါက်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေ၊စိန်ခေါ်ချက်တွေရှိနေတာကိုအထူးသတိပြုမိတယ်လို့ဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုပါရတယ်။ဒီအချက်ကိုတိုင်းရင်းသားခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းလက်ခံသဘောတူပြီးငြိမ်းချမ်းရေးအတွက်အားလုံးမှတာဝန်ရှိကြောင်းထောက်ခံဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါရတယ်။နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြန်လည်သစ်မြည်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအခမ်းအနားတွင်အဲ့ဒီလိုပြောသွားကြတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံမှာအမျိုးသားပြန်လည်သစ်မြည်ရေးနဲ့ငြိမ်းချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲအဖွဲ့မိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ
် Serious challenges remain and clashes continue to break out between the Tamador and the ethnic arm organizations
ဆိုရင်ပွဲအခြေအနေရှိနေသေးပါအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေသေးပါဒီအခြေအနေတွေအပေါ်ကျမတို့မပြတ်သတိပြုထားပြီးဆွေးနွေးပြောဆိုတာစိစက်ညိနိုင်တာအပြန်အလှန်ယုံကြည်မှုနားလည်မှုတို့ကိုတိဆောက်ရေးခိုင်မာတဲ့တန်ဋိဌံကြိုးပမ်းအားထုတ်မှုတွေကနေတဆင့်ဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ်
ရခိုင်ပြည်နယ်မှာအမျိုးသားပြန်လည်သစ်မြတ်ရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲကကင်းမျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းငြိမ်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစိန်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့အရေးကြီးကြောင်းပြောဆိုပါတယ
်လူမျိုးရေးအရာဖြစ်စေဘာသာတရားအရာဖြစ်စေမိသက်ကိုပင်ကွဲနေပါစေကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အားလုံးမှာတာဝန်ရှိကြပါတယ်တိုင်းသားပြည်သူတရားလုံးကလိုလားတဲ့ဒီမိုကရေစီအရေးကြီးလည်းကောင်းဖေရအရေးကြီးလည်းကောင်းငြိမ်းချမ်းမှုမရှိဘဲနဲ့ပြနိုင်မှာမဟုတ်ဘူးအားလုံးတတိပြုကြရမှာဖြစ်ကြောင်းကြေကြာရင်ညီကုန်းချုပ်ပါတယ်
မြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော် ကာဒီနယ်ချားစ်ဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ်
။အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးကိုစောင့်တည်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်။ကျွန်တော်ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းမြေသုံးသပ်ကျမများခွဲပြားကြပေမဲ့နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကိုအပြည့်အဝထောက်ခံအားပေးပါတယ
်ရေရှည်တည်နှက်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတန်တမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရှင်။ Equator အနီး Pacific သမုဒ္ဒရာအရှေ့အလယ်ပိုင်းမှာ El Niño ဖြစ်ပေါ်နေပြီးမြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်အပူဒဏ်ကိုသတိပြုကြဖို့တာဝန်ရှိသူတွေကနှိုးဆော်နေပါတယ်။နိုင်ငံတဝန်းအပူချိန်မြန်မာလာနိုင်တာကြောင့်ရေရှားပါလာနိုင်တဲ့အတွက်ရေကိုကြိုတင်စုဆောင်းထားသင့်တယ်လို့လည်းတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာပထမဆုံးချင်းရေးဆွဲမဲ့မိုးလေဝသဆိုင်ရာဥပဒေကိုတော့အိန္ဒိယအာရှနိုင်ငံတွေကဥပဒေတွေကိုအခြေခံရေးဆွဲသားမှာဖြစ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်။ကမ္ဘာပံအကူအညီနဲ့နိုင်ငံတကာပညာရှင်တွေကိုငှားယမ်းပြီးဥပဒေကြမ်းကိုပြုစုသွားမှာပါ။ဒါဆိုရင်1938ခုနှစ်မှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဖွဲ့စည်းခဲ့ပြီးနောက်ပထမဆုံးချင်းဥပဒေတည်းရဲ့ရေးဆွဲမဲ့အစီအစဉ်ဖြစ်ကြောင်းလည်းညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကပြောပါရယ
်။ကမ္ဘာနိုင်ငံဒီဒီမှာမိုးလေဝသဌာနတွေရှိကြတယ်ပေါ့နော်။တို့မှာအကုန်လုံးဟိုဥပဒေတွေရှိကြတယ်ကျွန်တော်ဌာနကဒါဆက်ပြီးတော့ဖွင့်ခဲ့တာ1939တည်းကဖွင့်ခဲ့တယ်အခုချိန်ထိပေါ့နော်ဒီစားရစားတဲ့နဲ့ဘာမှမရှိခဲ့ဘူးပေါ့နော်ဒီကကမ္ဘာမိုးလေဝသနေပြီးတော့လက်ညွန်တဲ့ဥစ္စာတွေကိုပဲကျွန်တော်တို့ကဟိုဆောင်ရနေတော့ပေါ့နော်ဒီတခြားနိုင်ငံတွေနေဥပဒေတွေနေဥပဒေတွေမရှိတဲ့အတွက်ကြောင့်လို့ဒီဟာကိုဆက်ပြီးတော့မှကျွန်တော်တို့အကောင့်ထဲပို့တာပါခင်ဗျာဟုတ်ကဲ့
ဆယ်စုနှစ်ပေါင်းများစွာမိုးလေဝသဥပဒေတိတိကျကျမရှိတဲ့အတွက်လည်းမမှန်ကန်သတင်းဖြန့်ချိမှုတွေလည်းမကြာခဏကြုံရလိမ့်ရှိပါတယ်ဥပဒေတည်းပြဋ္ဌာန်းပြီးရင်တော့ဒီလိုအခြေအနေတွေကိုပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဥကြုံမူကပြောပါတယ်
။ဒီလိုပါလာရင်လည်းပါလာမယ်ဒီလိုမျိုးဘောနော်ဒီပြည်သူလူထုအထင်အကျအောင်လုပ်နေတဲ့လူတွေတို့နိုင်ငံရေးပြောကအကြောင်းလို့နိုင်ငံရေးဟိုလုံဆောင်မှုအခုတော့အကြောင်းလို့လုပ်ရှင်တဲ့လူတွေမျိုးတွေဆိုတော့အားမျိုးဆိုတော့ဒါဟိုတောက်တောက်ကြာကြီးတို့ဘာလို့လဲဒါအေးယူမယ်ဆိုရင်အေးအချက်ကနေပေါ်ညွှန်ကြားတာအဲ့လိုမျိုးတွေဆိုရင်တော့အေးယူလို့ရတယ်။ကျွန်တော်တို့သဘောတော်ပါနဲ့တော့ကျွန်တော်တို့ကတော့အခုအမှားတော့ဟိုဆောအများနဲ့ပြောနေကျွန်တော်တို့မှာဥရေတွေမရှိသေးဘူးဥရေတွေမရှိသေးတော့ကျွန်တော်တို့အခုအချိန်ကြီးတော့ဘာမှလုပ်လို့မရသေးဘူးဒါပဲကျွန်တော်ပြောနေတာပါဟုတ်ကဲ့
နိုင်ငံတကာကြွညင်သူအကူအညီနဲ့ဥပဒေကြမ်းရေးဆွဲပြီးနောက်ပြည်တွင်းကဥပဒေပညာရှင်တွေကအပိသက်ဆက်လက်ရေးဆွဲဖို့လဲစီစဉ်ထားတာပါမိုးလေဝသဥပဒေတည်းပေါ်ထွက်လာမယ်ပေါ်မိုးလေဝသပညာရှင်ဦးထွန်းလင်ကလည်းကြိုဆိုလိုက်ပါတယ
်ဒါကောင်းပါလေဒါလုံးဝမဟုတ်နော်ဟိုဒီမှာအမျိုးစုံရှုပ်ထွေးနေတော့ဆိုတာဟိုတက်တက်ပြန်ဘဟုတ်လာရင်ရှောက်တင်းနေရတယ်များနေကြဟိုသူကပြောတာဟိုအဲ့လိုရွေကျဲရှိရှိတဲ့နိုင်ငံကြီးရွေကျဲတဲ့လုပ်တဲ့ဟာတွေကဟောထုတ်ဖို့အတွက်သူကဒါလုပ်တယ်လို့ပြောတာလေလေဆိုတာလေဆိုတာဆိုတော့ပေါက်ပါလေလား
မိုးလေဝသသတင်းတွေအပါဝင်သတင်းတူတွေဟာမြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်ဒီမှာမကြာခဏပြန့်နှံ့လေးရှိတဲ့ပြီးမကြာသေးခင်ရက်တွေအတွင်းမှာပဲမြန်မာနိုင်ငံမှာအေးလိုင်းဖြတ်နိုင်တယ်ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တယ်လို့ငလင်းလောက်ခတ်မယ်ဆိုတဲ့သတင်းမှားမျိုးတွေကလည်းမကြာခဏထပ်ပေါ်လေးရှိပါလေမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ဌာနကမြန်နိုင်တမျှမြန်မြန်ထုတ်ပေးနေတဲ့သတင်းတွေကိုအားထားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
သရရှင်များရှင်လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်အိမ်တွင်အကြမ်းဖက်မှုပြည်မဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကောက်အွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကို VOA စနေနေ့ညတိုင်းရိုင်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်
။ VOA တိုင်းရိုက်လေးလိုက်အစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေနေ့တွေမှာတင်ဆက်ပေးနေပါတယ်။စနေညတိုင်းလီလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြောက်ကိုရီးယားအင်တာနက်ထိုးပေါက်တိုက်ခိုက်သူတွေအနေနဲ့ကမ္ဘာပေါ်ကကွန်ပျူတာစနစ်ကာကွယ်ရေးအဟန့်တားတွေကိုကျော်လွှားထိုးပေါက်ဝင်နိုင်နေပါပြီ။ဒါပေမဲ့ကမ္ဘာကြီးနဲ့အဆက်အသွယ်ဖြတ်အထီးကျန်နေလာတဲ့ဒီနိုင်ငံအနေနဲ့အခုလိုခေတ်မီကွန်ပျူတာစနစ်တွေကိုဘယ်လိုအကျန်းတွင်ဖြစ်လာပြီးအင်တာနက်ဒီဂျစ်တယ်ငွေကြေးကဏ္ဍကနေသူ့အစိုးရကိုဘယ်လိုထောက်ပံ့ပေးနိုင်ပါသလဲ။ဒီကြောင့် VOA သတင်းတောက် Steve Miller သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ Lazarus အုပ်စုမျိုးလိုလျှို့ဝှက်ထားတဲ့ဒီမြောက်ကိုရီးယားအင်တာနက်ဆိုင်ဘာစစ်စင်ရေးသမားတွေအနေနဲ့ကင်ဂျွန်အန်အကြောင်းဟာသားရိုက်ထားတဲ့ The Interview ရုပ်ရှင်မထွက်ခင်2014ခုနှစ်တုန်းက Sony ရုပ်ရှင်ထုတ်လွှင့်ရေးကုမ္ပဏီကိုခိုးဝင်ခဲ့မှုနဲ့2016ခုနှစ်မှာလည်းဘင်္ဂလားဒေ့ရှ်ဘဟုဘဏ်ကနေ American Dollar သန်း 1,000 လီးပါခိုးယူဖို့ကြိုးပမ်းခဲ့မှုတွေတုန်းကကွန်ပျူတာစနစ်ထဲခိုးဝင်ထိုးပေါက်မှုတွေနဲ့အခြေအဆက်တွေရှိလာခဲ့ပါတယ်။ဒါပေမဲ့အရင်းအမြစ်များများဆဆမရှိပဲနိုင်ငံတကာပိတ်ဆို့မှုအောက်ကျရောက်လာခဲ့တဲ့ဒီမြောက်ကိုရီးယားဆိုရအနေနဲ့အခုလိုခေတ်မီအင်တာနက်ထိုးပေါက်မှုတွေကိုဘလို့ကြောင့်အခုလိုအကျွမ်းတဝင်ဖြစ်လာရတာပါလဲ။ကိုရီးယားတက္ကသိုလ်ဘာမောက်ခဆွန်ဂျူးကင်ကတော့တရုတ်နဲ့ဥရောပမှာရှိနေတဲ့မြောက်ကိုရီးယားကွန်ပျူတာခိုးဝင်ထိုးပေါက်သူတွေအနေနဲ့အင်တာနက်ကိုလွယ်လွယ်ကူကူသုံးလို့ရနေတာကြောင့်လို့အခုလိုအဖြေပေးပါတယ
်။ hacking을 갖고 실제로 실전을 함으로써
မြောက်ကိုရီးယားအနေနဲ့အင်တာနက်တွေခြေထဲငွေကြီးသုံးတဲ့နေရာတွေကိုခိုးဝင်ထိုးပေါက်တာမျိုးတကယ်လက်တွေ့အလုံးနဲ့သူတို့လက်စွမ်းတက်အောင်လွှင့်ကျင်ယူကြတာမျိုးပါ။ကိုလိုမျိုးခဏခဏလက်တွေ့လှုပ်တဲ့အခါကျတော့သူတို့ရဲ့လုံနိုင်စွမ်းလည်းတက်လာတယ်လေ
။ဒါအပြင် NKIS လို့တကောခေါ်တဲ့မြောက်ကိုရီးယားဆိုင်ရာနိုင်ငံတကာညီညွတ်သောပညာရှင်များအဖွဲ့ကညွှန်ကြားမှုဟွမ်ကွမ်ကင်ကလည်းနိုင်ငံတွေရဲ့လမ်းပန်းဆက်သွယ်အဆောက်အုံတွေငွေကြေးလုပ်ငန်းတွေနဲ့နောက်ဆုံးပေါ်ကာကွယ်ရေးနည်းပညာတွေကိုခိုးဝင်ထိုးပေါက်နိုင်ဖို့မြောက်ကိုရီးယားစိုက်ဘာတပ်ခိုက်ရေးသမား6000ကနေ9500အထိရှိနေပြီးအုပ်စု၄စုခွဲစနစ်တကျလုပ်နေတာပါလို့အခုလိုဆိုပါတယ
်။ဘကန်ကြီး중국의넷
မြောက်ကိုရီးယားအနေနဲ့တရုတ်အင်တာနက်ဆိုင်ဘာစစ်စင်ယူနစ်တွေကိုအားကျပြီးတော့သူတို့စီကလေ့လာယူခဲ့တာပါ။နောက်သူတို့လုံနိုင်စွမ်းကောင်းလာပြီးတော့မြောက်ကိုရီးယားဗဟုအစိုးရအောက်မှာ1993ခုနှစ်ကလေးကပထမဆုံးယူနစ်ကိုစထောင်ခဲ့တာ
ပါ။ဒါပေမဲ့နိုင်ငံတကာပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားဘဏ္ဍာငွေထိခိုက်လာရတာမို့ဒီကွန်ပျူတာခိုးဝင်တိုက်ခိုက်မှုတွေကိုအစိုးရကွန်ရက်တွေမှာမလုပ်တော့ဘဲအကာအကွယ်နည်းပြီးဝင်ရလွယ်တဲ့ပုဂ္ဂလိကစနစ်တွေကိုပြောင်းတိုက်ခိုက်လာပါတယ်။NKIS ညချေမှုကင်ကပဲ
북한이기술도넣고보안도
ဒါကမြောက်ကိုရီးယားရဲ့စွမ်းရည်တက်လာတာနဲ့တခြားသူတွေရဲ့လုံခြုံရေးအားနည်းနေတဲ့ပြဿနာပါ
တကယ်တော့ဒီကနေ့တစ်ဆင့်မြောက်ကိုရီးယားအနေနဲ့ Bitcoin လို Digital ငွေကြေးလဲလှယ်မှုတွေကိုဝင်ထိုးဖောက်ပြီးဒီငွေကြေးတွေကိုခိုးယူဖို့လုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေဆက်ထလာခဲ့ပါတယ်ကင်ကပဲအခုလိုလှုပ်လာတာကဒီ Digital ငွေကြေးခိုးယူမှုမှာမူလပိုင်ရှင်ကိုပြန်လိုက်ရခတ်တာကြောင့်ပါလို့ရှင်းပြပါတယ်ကိုရီးယားတက္ကသိုလ်ဘာမောက်ခဆောင်ဂျူကင်ကလည
်း정당한방법으로암호화폐를얻으려면소위마이
인터넷디지털ငွေကြေးတွေကိုတရားဝင်ပုံစံမျိုးခိုးယူနိုင်မှုကလက်ဆုံးမော်အစင်းမြင့်ကွန်ပျူတာတွေလိုပါတယ်။ဒါမှမဟုတ်ဒီလိုမျိုးကွန်ပျူတာတွေမြောက်ကိုရီးယားမှာမရှိတာကြောင့်နိုင်ငံခြားကကွန်ပျူတာတွေထဲခိုးဝင်ထိုးပေါက်ပြီးတော့မှကွန်ပျူတာစနစ်တွေထဲမှာဝင်မွေကြတာပါ
။တကယ်တော့ဒီခိုးဝင်ထိုးပေါက်ခံရတဲ့ကွန်ပျူတာတွေကနေဒီဂျစ်တယ်ငွေကြေးတွေကိုမြောက်ကိုရီးယားဆိုရရဲ့ဒီဂျစ်တယ်ငွေအထက်ကိုထည့်ပေးလိုက်ပြီးအဲ့ဒီနောက်မှာတကယ့်ငွေသားအဖြစ်ပြောင်းလဲယူနိုင်ပါတယ်။ညွှန်ကြားမှုကင်ကတော့ကိုရီးယားကျွန်းဆွယ်မှာတင်မှန်မှုတွေရှော့ချနေတယ်လို့အင်တာနက်ဆိုင်ဘာစစ်ဆင်ရေးမှာလည်းအလားတူရှော့ချဖို့အကြံပြုပါတယ်။ဒါပေမဲ့အခုလိုရှော့ချနိုင်ဖို့ကခက်နိုင်ပါတယ်။ဘာလို့လဲဆိုတော့အခုလိုလုပ်နိုင်ဖို့မြောက်ကိုရီးယားဘက်ကနေဒီဆိုင်ဘာစစ်ဆင်ရေးလုပ်နေကြအောင်အရင်ဝန်ခံပြီးမှဖြစ်နိုင်လို့ပါခင်ဗျာ
။ကိုဝင်းမင်းပါရှင်။VOA စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့ပြန် VOA နေ့စဉ်ရုံမြင့်တန်ကြားစီစဉ်မှာပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုတင်ဆက်ပေးမှာဖြစ်တယ်လို့ရေဒီယိုအပတ်စဉ်ကဏ္ဍဖြစ်တဲ့မြမအေးဆွေးနွေးခန်းမှလည်းထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ21ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာကလေးသူငယ်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ဘာတွေအရေးကြီးတယ်လဲဆိုတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
The role of Southeast Asia in US policy is very important.
တမရာထရမ်အစိုးရသူတပားလူခွင့်ရေးကိုဝေဖန်တင်သလားဆိုတဲ့အပေါ် George Town တက္ကသိုလ်ဂုံတူးဆောင်ပါမောက်ခ David Steinberg နဲ့ဦးကျော်စန်သာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရမှာပါ။ဒါပြင်အားကစားသတင်းလွှာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့လူထုနဲ့အကြမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ကလေးတငယ်တွေကိုကာယညာနာစွမ်းအားပြည့်ဝပြီးလိမ္မာရင်ကျေးတဲ့ကလေးတွေဖြစ်ဖို့အတွက်စားတောက်နေထိုင်ဖို့ကအရေးကြီးတယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးကလည်းအရေးကြီးတဲ့အကြောင်းကိုဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
မိမနိုင်ဟာကိုယ့်ရဲ့သားသမီးတွေကိုကာယဆွမ်းရည်နဲ့ညာနာဆွမ်းရည်တွေပြည့်ဝပြီးလိမ္မာရင်ကျေးတဲ့ရည်သိမ်းကလေးတွေဖြစ်တွေ့မြင်လို့ကြပါတယ်။ကာယညာနာဆွမ်းရည်တွေပြည့်ဝစေဖို့အတွက်နေ့စဉ်စားတောက်တဲ့အစားအသောက်တွေကရည်ပါတယ်လို့လိမ္မာရင်ကျေးတဲ့ရည်သိမ်းကလေးတွေဖြစ်လာစေဖို့အတွက်လည်းမိဘတွေရဲ့အုတ်ထိပ်မှုပုံစံတွေကရည်ကြီးတယ်လို့ Genius ကိုပါအကြောင်းမှအကြောင်းဆရာကြီးဖြစ်သူဦးသူရကျော်နဲ့အာဟာရပညာရှင်ဖြစ်သူဒေါက်တာဦးညီညီကျော်တို့ကပြောပါတယ်
။ရုံနဲ့စိတ်ဆိုတာကဆက်ဆက်မှုရှိတယ်လေ။ရုပ်ကြီးပဲဟိုကျမ်းမာတန်ဆွမ်းနေလို့မရဘူးရုပ်ကျမ်းမာမှလည်းယောဂတွေတိုက်ဖြစ်နိုင်တယ်အဲ့လိုပဲခုနပြောတဲ့စိတ်ခေါ်တဲ့ resilience ပေါ့နော်ဒီစိတ်ဓာတ်ခွန်အားတွေရှိမှကိုယ့်ကိုယုံကြည်ချက်ရှိမှအဲနောက်ပြီးတော့ကိုယ့်အားကိုယ်ကိုးနိုင်မှပဲကြုံလာတဲ့အခက်အခဲတွေသူဖြစ်ရှင်းနိုင်ပါဘူ
းခလေးတွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာခွန်ပြုမှုကအတူကအမေမိဘတွေရဲ့ဒီအုတ်ထင်းပေါ်အရန်ကြီးကြီးပါပေါ့နော်သူတို့တွေရဲ့အုတ်ထင်းပုံစံအုတ်ထင်းပုံစံအရန်ကိုချမ်းတက်နေမယ်ဆိုရင်လည်းခလေးကချင်းချင်းနန်းနန်းဖြစ်လာမှာပေါ့နော်ဒီအိမ်မွေးမယ်ဆိုရင်ခလေးကတင်းတင်းမွေးဖြစ်လာမှာပေါ့အဲ့လိုပုံစံပေါ့ခလေးဒီမိဘကိုပဲတိကျအရေးတကယ်ကြီးကြည့်နေရတဲ့အတွက်ကြောင့်သူတို့အုတ်ထင်းနဲ့လူရဲ့ပုံစံတိုင်းကဒါထွက်လာဖြစ်တဲ့အတွက်ကြောင့်မိဘတယောက်အိမ်နဲ့ဆိုရင်ကိုယ့်ခလေးကိုဒီကိုဖြစ်ရှင်တဲ့လူရင်မကောင်းလူရည်ပုံပေါ့နော်ဖြစ်စေချင်တယ်ဆိုရင်တော့ကျွန်တော်အကြံပေးချင်တာတော့ဒါဟိုဆက်ဆံတဲ့နေရာမှာလဲချိုးချိုးသားသားနဲ့ဆက်ဆံကြအောင်စဉ်းစားဆင်ခြင်နိုင်လဲရှိအောင်သင်ကြားပေးဖို့လိုပါတယ်
ကျောင်းစာလုပ်ရမယ့်အချိန်မှဂိမ်းကစားနေတာဟာကျောင်းနေရွယ်ရင်းနှီးကလေးတွေနဲ့မိဘအုပ်ထိန်သူတွေကြားထဲမှာမကြာခဏတွေ့ရလေရှိတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ကျောင်းစာလုပ်တာကိုသာမြင်နေပေမဲ့ရင်းနှီးကလေးတွေရဲ့စိတ်ဝင်စားမှုဖြစ်တဲ့ဂိမ်းကစားတာကိုလုံးဝပိတ်ပင်တားမြစ်ဖို့မလွယ်ကူတာကြောင့်သဘောပေါက်နားလည်အောင်ရှင်းပြပြီးညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ရတယ်လို့မိခင်တူဖြစ်သူဒေါက်တာထက်တင်ကပြောပါတယ်။
တခြားအချိန်လေးဆိုအကုန်ကောင်းပါရဲ့စာချက်ခိုင်းပြီဆိုရင်တော့ထုံးစံအတိုင်းပေါ့နော်စာချက်ပြီဆိုရင်တော့တို့ကစာမချက်ဆင်ဘူးအခုခက်ကလေးတွေထုံးစံအတိုင်းဂိမ်းဆော့တာပေါ့ဂိမ်းဆော့ခြင်းနဲ့အွန်လိုင်းသုံးတာတွေအခုဟာအရန်ကိုများလာပေါ့ဒီခက်ကကလေးတိုင်းကသုံးနေတော့သူလည်းသုံးခြင်းနဲ့ပေါ့အဲ့လိုအနေအထားမျိုးမှာတော့သူနဲ့ကျွန်မနဲ့နှိရမျိုးရှိပါရဲ့ရှင်
ကိုယ်လိုချင်တဲ့ပုံစံတိုင်းရင်းနှီးကလေးတွေကပြုတ်မှုလိုက်နာခြင်းမရှိတဲ့အခါမျိုးတွေမှာရင်းနှီးမိရတွေအနေနဲ့အားမလို့အားမရဖြစ်ကြမှာပါကလေးအုပ်ထိန်မှုနဲ့ပတ်သက်တဲ့ပညာပေးမှုတွေနဲ့ဘူးတုဒဖြန့်ဝေမှုတွေတိုးပွားလာတာကြောင့်မိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးကလေးတွေကိုရိုက်နှက်ဆုံးမတာမျိုးတွေယုံနေသွားပြီးတင်းတင်းမွေ့မွေ့နဲ့ဆုံးမပဲ့ပြင်လာတာကိုတွေ့ရတယ်လို့ဦးသူရကျော်ကပြောပါတယ
်ကလေးကပဲနီးနေမှမရိုက်သင့်ဘူးမရိုက်သင့်မလို့ကြမ်းကြမ်းနဲ့နဲ့တော့မပြောသင့်ပါဘူးဟိုဘာဖြစ်လို့လဲဆိုတော့ဟိုရိုက်လို့ကောင်းသွားတာမရှိဘူးလေရင်သွင်းငယ်ကလေးပေါက်စလေးတွေမပြောပါနဲ့။နည်းနည်းကြီးလာတဲ့အရွယ်ပေါ်မူလာတဲ့အလဲတန်းအရွယ်ဟိုကြောင်းသားလေးတွေလည်းရိုက်နဲ့မဆုံးမတင်ပါဘူး။ဘာလို့ရိုက်နဲ့ဆုံးမလို့ကောင်းသွားတာမရှိဘူး။ရိုက်နဲ့ဆုံးမလိုက်လို့ခံနိုင်ရည်အားမြင့်လာတာပဲရှိတယ်။ဒီတစ်ခေါက်တစ်ချက်ရရင် နောက်တစ်ခေါက်တစ်ချက်ရိုက်လို့မရအောင်နှစ်ချက်နောက်တစ်ခေါက်သုံးချက်အဲ့လိုမျိုးဖြစ်လာခဏရအားပဲမြင်လာတယ်သူတို့အပြုတ်မှုပြောင်းလဲသွားတာမျိုးမရှိနိုင်ဘူးအဲ့အတွက်ကြောင့်ရိုက်နေဆုံးမလာကတော့ဘလို့မှခင်မမီတော့တဲ့ဘလို့မှမသုံးသင့်တဲ့ဟို punishment ပေါ့အပြစ်ပေးနေပါဟုတ်
ရင်းနှီးငယ်လေးတွေကိုခန္ဓာကိုယ်ကျန်းမာအောင်ပြုစုပျိုးထောင်တဲ့နေရာမှာခက်ခဲမှုတွေရှိနိုင်တယ်လို့ဆိုင်ပန်းဆိုင်ရာနဲ့တွေးခေါ်ပိုင်းဆိုင်ရာတွေကျန်းမာဖွံ့ဖြိုးအောင်ပြုစုပျိုးထောင်တဲ့နေရာမှာလည်းခက်ခဲမှုတွေရှိနိုင်ပါတယ်။ရင်းနှီးမိပါတွေအများဆုံးပြုလုပ်မိနေတဲ့အုတ်ထိတ်မှုအမှားတွေအကြောင်းကိုမေးကြည့်တဲ့အခါဥတ္တရာကျော်ကအခုလိုပြောပါတယ်
။အာနာရှင်ဆန်တဲ့အုပ်ချုပ်မှုပုံစံ။ဟိုငါပြောတာပဲလို့ငါအဖေငါမိဘငါအကောင်းတာလုပ်စေချင်တာပြန်ပြီးတော့ reason ပေးခွင့်မရှိဘူး။ဘာမှတင်ပြခွင့်မရှိဘူး။တလန်းပဲသွားတယ်။အဲ့လိုအုပ်ချုပ်မှုပုံစံကတော့မာရွင်းတယ်။အဲ့လိုအုပ်ချုပ်လိုက်ရင်တော့ခုနပြောတဲ့အကြောက်တရားနဲ့ကြီးလာမှာဘူး။အကြောက်တရားနဲ့ကြီးလာရင်တော့ယုံကြည်မှုတွေညော့မယ်မပျော်ရွှင်တဲ့ကလေးတွေဖြစ်မယ်ပြီးတော့ communication ပေါ့နော်ဟိုဒီလူမျိုးစွမ်းရည်တွေကြာရှင်းမယ်နောက်တစ်ခုကကြတော့ကျွန်တော် intelligent လို့ခေါ်တာပေါ့အရန်ကိုအလိုလိုက်ပြီးချစ်လွန်အကြီးလို့အဖိုးအဖွားတွေလှုပ်လေးရှိတယ်အလိုအရန်အလိုလိုက်တဲ့ပုံစံမျိုးဟိုချစ်လွန်လို့ကောင်းတာဆိုတာဘာမှမခွဲပြားတော့ဘူးကလေးမျက်နှာအညိုညင်မခံဘူးအကုန်လုံးအလိုလိုက်ပြီးတယ်အဲ့ဒါဆိုဘာဖြစ်လဲဆိုဒီကလေးကကိုယ့်ကို control မလုပ်နိုင်တော့ဘူးပြီးတော့တကူကောင်းဆန်လာတယ်ပြီးတော့သူ့များကိုလွှမ်းမိုးကျင်လာတယ်နောက်ပိုင်းကျရင်လူမျိုးအဖွဲ့စည်းတဲမှာဘုကလန်လေးဖြစ်လာတော့နောက်တစ်ခုကတော့ပြောရဲ neglectful ပေါ့ဟိုလစ်လူရှုတဲ့ပုံစံအဲ့လိုလစ်လူရှုတဲ့ပုံစံနဲ့သွားမယ်ဆိုရင်လည်းကျွန်တော်တို့ကကလေးကကိုယ့်ကိုယ်ကိုတက်မိုးထားမှုညော့လာတယ်ရင်းချမ်းမှုမရှိတော့ဆိုတော့အဲ့ဒီဟိုခုနပြောရဲအာနာစင်စံတဲ့အုပ်ချုပ်မှုပုံစံတစိမ့်လို့ပေါ့နော်လစ်လူရှုထားတဲ့အုပ်ချုပ်မှုပုံစံပြီးတော့အရန်အလိုလိုက်တဲ့အုပ်ချုပ်မှုပုံစံတွေကတော့မကောင်းတဲ့အုပ်ချုပ်မှုပုံစံအဲ့ဒါတွေတော့ရှောင်တင်တယ်ဟုတ်
ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာနှစ်မျိုးလုံးမှာကျန်းမာဖွံ့ဖြိုးတဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက်မှန်ကန်တဲ့အုတ်ထိတ်မှုနည်းလမ်းတွေနဲ့ပြုစုပြုထောင်ပေးဖို့လိုအပ်တဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါကလေးငယ်တွေရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ဘာတွေဆောင်ရွက်တင်တယ်လဲဆိုတော့ဒေါက်တာတန်ဆိုကလူလူနဲ့ကျန်းမာရေးစီစဉ်မှာတင်ပြပေးခဲ့တာပါအခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်သမ္မတဒေါ်နယ်ထရမ့်အစိုးရဟာတောင်တရုတ်ပင်လယ်အရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကရပ်တည်ဖို့စီရင်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရိုဟင်ဂျာပြည်ထနာအတွက်ဝေဖန်ပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုပါတယ်။အမေရိကန်မူဝါဒဘယ်လောက်ထိရောက်အောင်မြင်နိုင်ပါသလဲ။သူတပားလူခွင့်ရေးကိုဝေဖန်ရလောက်အောင်ထရမ့်အစိုးရကိုယ်တိုင်ကတော့လူခွင့်ရေးကိုအပြည့်အဝလေးစားလိုက်နာပါရဲ့လား။George Town တက္ကသိုလ်ဂုံတူးဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဥကျော်စန္တာတို့ဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင်။
ပမာဟစတိုင်မခနာဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့ကအစ်တောင်အရာကိုမပြောနဲ့အာရှတိုက်ကိုတော့မသိပြီးတော့အလေးနက်မထားခဲ့ပါဘူးအခုတောင်ပြုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်အရာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်ရှားကြီးတော်သဘောတူပါသလားဒီကိစ္စမှာအစ်တောင်အရာအမေရိကန်အတွက်ဘယ်လောက်အရေးကြီးပါသလဲ
The role of Southeast Asia in US policy is very important as you just said
အမေရိကန်နိုင်ငံရေးဝါဒမှာအရှေ့တောင်အာရှရဲ့အခမ်းအနားသိက္ခာအရေးကြီးပါတယ်ခင်ဗျားပြောသလိုပါပဲတောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်သိက္ခာအရေးကြီးပါတယ်လွတ်လပ်စွာရေချောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဦးဆုံးအကြိမ်တွေ့လာရပါတယ်ဒုတိယသမ္မတမိုက်ပန့်စ်ဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုဟင်ဂျာကိစ္စကိုပြောခဲ့ပါတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်စာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြုရညင်းပယ်ရရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှာသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအပ်ပေးသွားမယ်လို့လည်းဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization.And people say well don't
the borrow American ပြည်ထောင်စုဟာဒီမိုကရေစီပေါ်ဆောင်ရေးမှာစိတ်ဝင်စားပါတယ်ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ်ကျွန်တော်အမြင်မှာတော့ဒီအယူအဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်သူဟာဒီမိုကရေစီပေါ်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြသပါဘူးရိုဟင်ဂျာကိစ္စသာမကသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါဒါကိုသူမဖြေရှင်းပါဘူးစေဆိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ချုပ်ချယ်မှုတွေကရှိနေသေးပါအဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါအခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ရုပ်သိမ်းလိုက်ပါတယ်ကျွန်တော်ကတော့ဒ ဒီလိုမယုတ်သိမ့်သိမ့်ဘူးလို့ယူဆပါတယ်ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ်
Of
course, it's a deal. Well, Amnesty International exists basically to focus on
human rights. Amnesty International ဟာအမှန်တကယ်အဖြစ်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပိုင်ခွင့်အစရာတွေတခုမှမရှိပါဘူး။ဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်။ဒါမဲ့လူတွေကိုစုတစိတ်တွေချင်းမြင်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါရေးထားပါတယ်ချင်းမြင်တာရဲ့စုတစိတ်ကိုပြန်မယုတ်သိမ့်သင့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလောက်သင့်ပါတယ
်ဟုတ်ကဲ့အခုကျွန်တော်ဒေါန်ဆန်းစုကြည်နဲ့မိုက်ပင်စ်ကိစ္စကိုပြန်ကောက်ကြည့်ပါတယ်ဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စာဒေါန်ဆန်းစုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုပ်နေရဲဆိုရရေးထားတာတွေ့ရပါတယ်တကယ်တော့ထရမ့်အစိုးရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ရောသူတို့အစိုးရဘက်မှာရောလူခင်းကိုဘလောက်ထိ view site လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်စီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလေပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော့ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန်ထားရမှာပါပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကန်တွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်ဒါဟာကျွန်တော်တို့ဘေးကျန်နေတဲ့အခြေအနေဖြစ်လာပါတယ
်ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်ဆာဒီအရေဗျဟာသူတို့နိုင်ငံတွင်းမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယမန်စစ်ပွဲမှာဝင်ပြီးတော့ဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငါဘေးကြားရောက်မဲ့အန္တရာယ်ကြုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပိုအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
။ Well, the time I don't approve of US policy in that regard.
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံတမတ်ချက်ကိုချိန်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုတည်တည်တံ့တံ့ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
နောက်တစ်ခုမေ့ချင်တာကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပြီမဲ့နိုင်ငံတကာ NGO တွေတခါနိုင်ငံတကာအစိုင်းဝိုင်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်ဒါကိုဘယ်လိုမြင်ပါလဲခင်ဗျာဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah right and this is theater this is reality the Burmese government doesn't really want them back
ဟုတ်တယ်လေအဲ့ဒါအခြေအနေမှန်ပဲမြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံချင်ဘူးသူတို့ဟာငါတို့စီကမဟုတ်ဘူးတိုင်းရင်းသားမဟုတ်ဘူးသူတို့ကိုဖယ်ရှားပစ်ချင်တယ်ဒါဝလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပေးမယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a band it's a check
လောက်လေ10ရာခိုင်နှုန်းလား10ရာခိုင်နှုန်းလ
ားဒါကတော့အထောက်အထားအပေါ်မှာမူတည်မှာပါအထောက်အထားပြန်နိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေးရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
the people say that these are not Taiwan therefore they don't have citizenship
no they don't say that sir
and if they have citizenship
သူတို့ကတိုင်းသားမဟုတ်ဘူးဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လားသူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ 1823ခုနှစ်မတိုင်ခင်ကတည်းကစပြီးနေထိုင်ခဲ့ကြောင်းသက်သေပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားလိုက်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ်
အဲဆရာကြီးရဲ့ဒါကိုထားလိုက်ပါတော့ကျွန်တော်အစားကရည်ရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစေအမေရိကန်ဟာတောင်တုပ်ပင်လယ်အရေးမှာအစ်တောင်အချာနိုင်ငံတွေကိုတရုတ်နဲ့အပြိုင်ဆန်စီးုံနေပါတယ်အမေရိကန်ရဲ့ဆွေးဆောင်မှုကိုအစ်တောင်အချာနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
Southeast Asian doesn't want to be on the side of the United States but it doesn't want to be on the side of China either
အစ်တောင်အချာနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါခြင်းတလို့တရုတ်ဘက်ကိုလည်းမပါခြင်းမအောင်သူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူးဒီလိုပဲပြောရမှာပါတနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်သလိုလူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်တိတ်ကောင်းတဲ့နိုင်ငံသားဆက်ဆံရေးချင်းကမှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူး
။နောက်ဒီတောင်ပြုတ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်။ဒေသတွင်းနိုင်ငံတွေအကြမ်းသာဖြစ်ရှင်းရမှာဖြစ်တယ်။အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဖက်ကပြောသလိုအစ်တောင်အရှာနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
်။ Well, it is a regional concern, but the question is internationally the freedom of movement.
ဒါဒေသတွင်းကိစ္စဖြစ်ပါတယ်။ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်။အဲ့ဒီကမလကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြတော့တရုတ်ကအားလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းနေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ်
။တောင်တုပ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဘဲဖိပြော်တာစီးပွားရေးဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်းပြနိုင်ပါဘူးမြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပို့ပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေကြောက်ဖြူစိတ်ကန်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးကမရှင်းပြနိုင်ပါဘူးကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆိုင်ရာနီလန်မော်ရယ်ဝေးအရသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒီ moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အဓိပ္ပာယ်ဖွင့်ရမလဲခင်ဗျာ
I don't know how they can do that. I mean Pence tried to do something I'm not
တော့ကျွန်တော်လည်းမသိပါဘူးဒုသမရ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူးသူဟာမှန်ရာတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်ဒေါ်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်
ကျောစန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ပြီးအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့အပတ်စဉ်တင်ဆက်နေကြအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကျွန်တော်မှကျင်းပတဲ့ ATP မျိုးသားတူချင်းတန်နဲ့စပိုင်နယ်မှာတော့ဂျာမနီနိုင်ငံက Alexander Zverev ကကမ္ဘာအဆင့်တဲ့နိုဗာက်ဂျိုကိုဗစ်ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ကိုလာမတင်ကအီတလီနီးပြကလော်ဒီယိုရေနီယာရီကိုနီးပြအဖြစ်နဲ့ခန့်လိုက်ပါတယ်။ရုပ်နိုင်ငံမှာကျင်းပတဲ့ရှန်ဟိုင်းအီတီဆိုင်ယာဖိတ်ခေါ်မာရသွန်ပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံအာဗီဝတ်ဂရောကနိုင်ရသွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ ATP ဖလားတင်းနစ်ပြိုင်ပွဲမှာတော့အမျိုးသားတဦးချင်းဖိုင်နယ်မှာဂျာမနီနိုင်ငံက Alexander Zverev ကကမ္ဘာအဆင့်တဲ့ Novak Djokovic ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဖိုင်နယ်ကိုလန်ဒန်မြို့က O2 အားကစားခွင့်ကြီးမှာတင်းငွေနေနေကကစားကြတာမှာတော့စ
Zverev ကဂျိုကိုဗစ်ကို 6-4-6-3 နဲ့နှစ်ပွဲပြတ်နိုင်ရသွားတော့
ပါ Unbelievably have it is obviously the biggest title that I've ever won
Zverev ကတော့ဒါဟာသူ့ရဲ့ကစားသမားသက်တမ်းတစ်လျှောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်တယ်လို့ပွဲပြီးမှပြောကြားခဲ့ပါတယ်ဂျိုကိုဗစ်နဲ့ Zverev တို့ဟာအုပ်စုပွဲစဉ်တုန်းကတွေးခဲ့မှုပြီးတော့အဲ့တုန်းကတော့ဂျိုကိုဗစ်ကနှစ်ပွဲပြတ်နိုင်ခဲ့တာပါဂျိုကိုဗစ်ကတော့ Zverev ဟာအုပ်စုပွဲတုန်းကထပ်ပိုကောင်းအောင်ကစားနိုင်ခဲ့ပြီးထိုက်ထိုက်တန်တန်အနိုင်ရခဲ့တာဖြစ်တယ်လို့ပြောပါတယ်အသက်22နှစ်သာရှိသေးတဲ့ Zverev ဟာ semi final မှာတော့ဆွစ်ဇာလန်က Roger Federer ကိုအနိုင်ရခဲ့တာပါ Zverev ဟာဒီပွဲနိုင်ပြီးချန်ပီယံဖြစ်သွားတဲ့အတွက်သူဟာစူဂျင်းငွေဖြစ်တဲ့ British Sterling ပေါင်း1000လောက်ရသွားခဲ့မှာနော
်အင်္ဂလန်အသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့တိုက်စစ်မှု Wayne Rooney ဟာအင်္ဂလန်အတွက်နောက်ဆုံးပွဲကိုတော့ပြီးခဲ့တဲ့ Chelsea Green ကဝမ်ဘလေးမှာကစားခဲ့ပါတယ်အင်္ဂလန်နဲ့အမေရိကန်တို့ရဲ့ချစ်ချစ်ခြေဆမ်းပွဲမှာရူနီကအင်္ဂလန်အတွက်သူ့ရဲ့ပွဲပေါင်း120မြောက်ကိုကစားခဲ့တာဖြစ်ပါတယ်။ဒီပွဲမှာရူနီဟာဒုတိယပိုင်းမှာလူစားဝင်ပြီးတော့အသင်းကောင်းဆောင်ဖြစ်နေကစားခဲ့တာပါ။ရူနီဟာဒီပွဲမှာဂိုးမသွင်းနိုင်ခဲ့ပေမဲ့အင်္ဂလန်အသင်းကတော့အမေရိကန်ကို3ဂိုးဂိုးမရှိနဲ့နိုင်ခဲ့ပါတယ်။ရူနီဟာအင်္ဂလန်အတွက်စုစုပေါင်း53ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းသူဖြစ်နေတန်ချိန်တင်ထားတာဖြစ်ပါတယ်ခင်ဗျာ။2026ကမ္ဘာဖလားကိုမက္ကဆီကိုကနေဒါတို့နဲ့အတူအိမ်ရှင်ဖြစ်ပွဲကျင်းပမယ်အမေရိကန်အနေနဲ့လာမယ့်2022ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့အလုံးအရေးကြီးတယ်လို့အမေရိကန်တိုက်စစ်မှူးဟောင်းလန်ဒန်ဒိုနိုဗန်ကပြောလိုက်ပါတယ
် 2022 is imperative that we are there the first part of this year was spent by everybody who cares about soccer
2022ကမ္ဘာဖလားမှာဝင်ပြိုင်နိုင်ဖို့ကအရေးကြီးပါတယ်ဒီနှစ်ပထမပိုင်းမှာတော့ကျွန်တော်နိုင်ငံမှာရှိတဲ့ဘောလုံးကစားနည်းကိုချစ်တဲ့သူတွေကကျွန်တော်အနေနဲ့ကနေဒါတို့မက္ကဆီကိုနဲ့အတူအရှင်ဖြစ်ကျင်းပနိုင်အောင်လုပ်ခဲ့ပါတယ်။ဒါကထူးခြားတဲ့အောင်မြင်မှုပါ။အခုကျွန်တော်ကွင်းထဲမှာအောင်မြင်မှုရအောင်လုပ်ဖို့လုပ်ပါတယ်။ဒါမဲ့၈နှစ်မှာကျွန်တော်တို့အနေနဲ့အဲ့ဒီကမ္ဘာအတွက်ရည်ရွယ်ပြီးတော့ပါရမီရှိတဲ့ကစားသမားတွေကိုမွေးထုတ်ပေးဖို့လုပ်ရတယ်။ပထမဆင့်အနေနဲ့ကတော့ဒီ2022ကမ္ဘာဖလားခြေစစ်ပွဲအောင်မှုအတွက်လုပ်ရပါမယ်။အဲ့ဒီချက်က2026ကမ္ဘာဖလားမှာအများကြီးအထောက်အကူဖြစ်စေပါ။အ
မေရိကန်သင်းဟာရောရှားနိုင်ငံမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့2018ကမ္ဘာဖလားကိုတော့ခြေစစ်ပွဲမအောင်ခဲ့ပါဘူးခင်ဗျာ။ဖူလမ်မသင်းကအီတလီနီးပြကလော်ဒီယိုရေနီယာရီကိုနီးပြဖြစ်နေခန့်လိုက်ပါတယ်ဖူလမ်မသင်းဟာဒီနေ့ပရီးမီယာလိဂ်ဘောလုံးပွဲတွေမှာဆန်တပွဲကစားပြီးချိန်မှာတပွဲနိုင်တပွဲစီ၉ပွဲရှုံးထားတာကြောင့်နီးပြယိုကန်နိုဗစ်ကိုယာရုကနေဖယ်ရှားပြီးတော့ရေနီယာရီကိုနီးပြခန့်လိုက်တာဖြစ်ပါတယ်ရေနီယာရီဟာလက်စတာအသင်းကို2015-16ပရီးမီယာလိဂ်ချန်ပီယံဖြစ်အောင်စောင့်ဆောင်ပေးခဲ့သူဖြစ်ပြီးတော့ဥရောပကအသင်းကြီးတော်တော်များများကိုလည်းနီးပြလုတ်ခဲ့မှုတွေအတွေ့အကြုံရဲ့နီးပြသူဖြစ်ပါတယ်ရနီယရီနေနဲ့ဇာအောက်ဆုံးမှာရောက်နေတဲ့ဖူလမ်အသင်းကိုတန်းစင်စုံကနေရုံထွက်အောင်လုပ်နိုင်မလားဘယ်အဆင့်ထိရောက်အောင်လုပ်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာဂျမေကာနိုင်ငံကအိုလံပစ်နဲ့ကမ္ဘာပြေခုံပစ်ချန်ပီယံဟောင်းယူဆိန်ဘော့ကသူ့ကိုကမ်းလှမ်းလာတဲ့ဘောလုံးအသင်းအတော်များများရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒါပေမဲ့ဘယ်အသင်းကသူ့ကိုကမ်းလှမ်းတယ်ဆိုတာကိုတော့ထုတ်ဖို့ပြောဆိုခြင်းမရှိခဲ့ပါဘူးဘော့ဟာအော်စတြေးလျအင်လိဂ်မှာCentral Coast Marina အသင်းနဲ့အတူဆန်လက်ချင်းခဲ့ပေမဲ့သူနဲ့အသင်းသားမှာစာချုပ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုမရခဲ့တာကြောင့်သူ့ရဲ့ကြီးစားဘောလုံးသမားဘဝကိုမစတင်နိုင်သေးပဲဖြစ်နေတာပါ။သူအနေနဲ့မန်ကန်နဲ့အသင်းတစ်ခုကိုရွေးချယ်နိုင်ဖို့ဆွေးနွေးနေတယ်လို့လည်းပြောပါတယ
်။ There's more offers out there. We still have to discuss it and make sure it's right.
ကျွန်တော်နောက်ထပ်ကမ်းလှမ်းတဲ့အသင်းတွေရှိပါတယ်။ကျွန်တော်အတွက်မန်ကန်နဲ့အသင်းတစ်ခုကိုရွေးချယ်နိုင်ဖို့အတွက်ဆက်ပြီးတော့ဆွေးနွေးသွားဖို့ဒုံးနေပါတယ်။အချိန်တော့နည်းနည်းဆော့အောင်ပါပါ။
ယူဆိန်ဘိုဟာသူ့ရဲ့ဂျမေကာစားတောက်ဆိုင်ကိုလန်ဒန်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဖွင့်လှစ်ခဲ့ပြီးတော့ဒီစားတောက်ဆိုင်ကိုတော့ Tracks and Records ဆိုပြီးတော့နာမည်ပေးထားပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့ Shanghai PP Sanya ဖိတ်ခေါ်မာရသွန်ပြိုင်ပွဲမှာတော့ Ethiopia ကအပြေးသမားတွေအောင်ပွဲခံသွားပါတယ်။ Shanghai မြို့မှာပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ဒီ Shanghai မာရသွန်ပွဲကိုအပြေးသမားပေါင်း 38,000 လောက်ဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။မာရသွန်ပြေးသမားတွေဟာရာသီဥတုအလွန်အေးတဲ့ကြားကပဲရာသီဥတုတန်းကိုကြံ့ကြံ့ခံပြီးတော့ဝင်ပြိုင်ခဲ့ကြတာပါ။ဒီပြိုင်ပွဲမှာတော့အမျိုးသားဘက်မှာအီသီယိုးပီးယားကအဗ်ဒီဝက်ဒူရာက2နာရီ9မိနစ်33စက္ကန့်နဲ့အနိုင်ရသွားပါတယ်။အမျိုးသမီးဘက်မှာတော့မလစ်အာရာဂေက2နာရီ20မိနစ်38စက္ကန့်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိလိုင်းတူမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေဥကြောဇန်တာရဲ့မြမအရေးသုံးသက်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နားဆင်ရမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မနေ့ပြန် VOA နေ့စဉ်ရုပ်မြင်သံကြားအစီအစဉ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ရေဒီယိုအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာရေးဆွေးနွေးကမ်းမှလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတည်သချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင
်အပြည်ပြည်ရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌသည်ဖြင့်တောင်ကိုရီးယားနိုင်ငံသားကင်ဂျုံယန်ကိုထရီညီလာခံမှာဒီနေ့ပဲမဲခွက်ရွေးချယ်လိုက်ပါတယ်ဒါတလို့ရာယီဥက္ကဋ္ဌတာဝန်ယူထားတဲ့ကင်မှာဥက္ကဋ္ဌအဖြစ်ကျန်နေတဲ့တတန်းတနစ်ကိုတာဝန်ယူသွားမှာပါသူမတိုင်ခင် Interpol အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟွာဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလဲပတ်ပြန်ကြီးမှာပဲရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွဲခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲသတင်းတွေထွက်ပေါ်ပါတယ်နောက်ထပ်တတန်းလေးနဲ့အတွက်ကိုတော့နောက်တစ်ချိန်မဲခွဲဆုံးဖြတ်ရမှာပါဒီနေ့ကဘာကြီးမှရင်ဆိုင်နေရတဲ့အများပြည်သူလုံညုံရင်းနဲ့ဘေးရနေခင်းရှင်ကြီးမားတဲ့စိန်ခေါ်မှုတွေကိုကြော်လွားနိုင်မှုရှင်းလင်းတဲ့အမျိုးမျိုးရှိဖို့နဲ့အနာဂတ်အတွက်လမ်းခင်းမှုလိုအပ်ကြောင်းလဲဥက္ကဋ္ဌကင်မြေပြောဆိုချက်ကို Interpol ကထုတ်ပြန်ထားပါတယ်။အမေရိကန်ခြေဆိုင် Sorry သတင်းတော်တက်ခံရမှုပါတာဝန်ရှိပေမဲ့လဲ Sorry နိုင်ငံကိုပြစ်ပယ်မှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတ Donald Trump ကပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲကမ္ဘာရေနံစည်းတွေမတည့်အောင်ထိန်းထားနိုင်တဲ့အတွက် Sorry နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်။ကမ္ဘာမှာရေနံတင်ပို့မှုအများဆုံးဖြစ်တဲ့ Sorry နိုင်ငံကကမ္ဘာဈေးကွက်မှာရေနံစည်းတွေရော့ကျအောင်ဆောင်ရွက်နေတယ်ဆိုပြီး Florida ပြည်နယ်မှာအားလိုက်ရဲ့ပန်းဖြေရောက်နေတဲ့သမ္မတ Trump ကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဒင်းစာဆီယာအသက်ခံရတဲ့လူရဲ့အကြောင်း Sorry နိုင်ငံကိုကြောက်ခံခဲ့မှာဆိုရင်စိုးရွားရဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့လည်းသမ္မတ Trump ကမနေ့ကပဲတတိပြေပြောဆိုထားပါတယ်အမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားတွေကလူခွင့်ရေးပေါ်စိုးရိမ်မှုတွေထက်ပိုမိုကြီးမားတဲ့အကြောင်းလဲကျေးဇူးတော်နဲ့အားလိုက်ရဲ့အတွက်မထွက်ခွာကြမှာပဲသမ္မတကအင်ဗီရိုမှာမနေ့ကသတင်းတော်တွေကိုပြောဆိုလိုက်တာပါဆော်ရီနဲ့အတူရပ်တည်သွားမှာဖြစ်တဲ့အကြောင်းလဲသမ္မတထွန်းကကြေညာခဲ့ပါတယ်ယမန်နိုင်ငံကအဓိကစစ်ကမ်းတစ်ခုဖြစ်တဲ့ဟိုဒေတာမှာတိုက်ပွဲတွေတကြောပြန်ဖြစ်ခဲ့ပြီးတဲ့နောက်ငြင်းငြိမ်းဆွေးနွေးမှုတွေအတွက်ပြင်ဆင်ဖို့ကုလသမဂ္ဂဒုက္ခဆဲမာတင်ဂရစ်ဖစ်ယမန်နိုင်ငံမှာရောက်နေပါတယ်ဆော်ရီကအပိထောက်ခံထားတဲ့ယမန်ဆွေးရနဲ့ဒီနှစ်ကုန်ဆွေးရနိုင်ငံမှာကျင်းပမဲ့ငြင်းငြိမ်းဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်လာအောင်စီရင်မှုကြိုးပမ်းတဲ့အနေနဲ့အီရန်နိုင်ငံနဲ့မဟာမိတ်ဟူသီတပုံတွေအဖွဲ့ရဲ့တာဝန်ရှိတွေနဲ့ဆန္ဒမျိုးတော်မှတွေ့ဆုံမှုလည်းစီစဉ်ထားတာပါအမေရိကန်ပြည်အစုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းတော်မီလောင်ကျွမ်းမှုအတွင်းတည်ဆုံးသူစုစုပေါင်းခုချိန်ဆိုရင်81ယောက်တမန်ရှိနေပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေကသူတို့ရဲ့မိသားစုဝင်တွေကိုမိတ်ဆွေတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်ပြည်ဆုံးသူလူပေါင်း900နီးပါးရှိနေစေဖြစ်တဲ့အကြောင်းလဲအာဏာပိုင်တို့ပြောဆိုထားပြီးတရားဝင်ပြဆုံးသူစင်းကတရင်းနဲ့တရားချမ်းမှာရာနဲ့ချီကွဲပြားနေတဲ့ပုံမှာလဲခံမှန်းသူတွေချမ်းမှာနားမလည်နိုင်ဖြစ်နေကြပါတယ်
။တရင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးသွားတာပါ။ ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andrade ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.